ဘုရားအားထုတ်တဲ့ယောဂီတွေတော်တော်များများလည်းနာဘူးကြ။ဘာဖြစ်လဲဆိုတော့ဒီနာဘာမောက္ခယမောက္ခဆရာကြီးမှစောင်းလာနေတဲ့တပည့်နှစ်ယောက်တယောက်မေးလိုက်တဲ့အခါကျတော့စောင်းလာနေတဲ့အခါကျတော့စောင်းကိုဗာတိတက်ပြီလေမေးတဲ့အခါကျတော့တောင်တောင်လို့တိတက်အဲတောင်တောင်လို့တိတက်ရင်50ပေးအဲနောက်တစ်ယောက်ကိုမေးလိုက်တဲ့အခါကျတော့မင်းကဘာတိတက်လဲဆိုတော့ကျွန်တော်ဘာမှမတိတက်ဘူးအဲ့တော့ဘာမှမတိတက်ရင်25ကျပ်ပေးအစိုက်ပေါ့အဲ့တော့တောင်တောင်လို့တိတက်တယ်တပည့်ကပြောတယ်ဆရာကြီးကကျွန်တော်တောင်တောင်တိတက်နေပြီကျွန်တော်ကျတော့50ယူပြီဟိုမှာဘာမှတောင်တောင်မတိတက်တဲ့လူကျတော့ဆရာကြီးကအစိုက်ယူပြီအဲ့တော့ဆရာကြီးကပြောတယ်အေးဘာမှမတိတက်တဲ့သူကငါသင်ရင်သင်တယ်လို့သူလုံမှာမင်းကငါသင်ရင်သင်တယ်လို့လုံမှာမဟုတ်ငါသင်လို့ရှိရင်မင်းတောင်တောင်ကြီးကငါသင်တဲ့လက်ွက်ထဲမှာဝင်လာမှာအဲ့တော့ငါသင်တဲ့လက်ွက်ထဲမှာမင်းရဲ့တောင်တောင်ဖြတ်ဖို့ကအစိတ်မကဘူးတန်းနေတယ်အဲ့ဒါလုံပြောပါတယ်အခုတရားကျင့်တဲ့ယောဂီတွေလည်းမိမိတို့အတိတ်ကကျင့်ငယ်ပြီးသားတရားတွေပါလာကြပါလာတဲ့အခါကျတော့ဥစဉ်တော့အရင်တော့ယောဂီတွေရှင်းလို့ပါလာခဲ့တဲ့တရားတွေကိုပြန်ပြီးတော့ရှုလင်းနဲ့ပြန်ထုတ်ပေးရတတိထားပြီးတော့ပြန်ထုတ်ပေးရဒါထွက်တဲ့ယောဂီလည်းထွက်ပါတယ်ဒါပေမဲ့ထွက်တဲ့ယောဂီကနည်းတယ်မထွက်တဲ့ယောဂီကများတယ်အရင်တော့ကိုပုံဝင်လေးမှချုပ်ပြီးတော့နေနေကြရှိတဲ့ယောဂီကရှုတာရှုတယ်အရင်တော့ပုံဝင်မှချုပ်တဲ့နေရာပြန်ရောက်သွားအတချို့ဆိုလို့ရှိရင်လွတ်ရုပ်လွတ်တဲ့အထဲရောက်အဲ့တော့ရုပ်လွတ်တဲ့အထဲရောက်တော့လွတ်တာလေးနဲ့ပေါင်းပြီးနေလွတ်တာလေးနဲ့ပေါင်းနေတဲ့အခါကျတော့အဲခေါင်းလေးမော့နေတယ်တချို့ကျတော့မမော့ဘူးအရှိတက်တယ်လေးနဲ့နာတော့တက်ဒါမှရုပ်မှလွတ်ရော့ပဇက်လေးတွေပွင့်ပြီးတော့ဟောင်းလောင်းလေးတွေဖြစ်ဒါကိုကိုမသိဘူးအဲ့ဒါနဲ့ပေါင်းနေတယ်အဲ့ဒါတွေကိုပြန်သိမှပြန်ပြီးတော့သတိထားရှုမိမှတရားဆိုတာကဥစဉ်တော့မိမိတို့အတိတ်ကကြင့်မိတာပါလာတဲ့တရားတွေကိုပေါင်းနေတာကိုပေါင်းမှန်းသိအောင်ဥစဉ်တော့သတိလေးပဲပြန်ထားပြီးပါသတိထားပြီးတော့ပြန်ရှုပါဒါပဲပြောပြရဥစဉ်တို့ကြံတာတွေပြောပြစရာမလိုပါဘူးဥစဉ်တို့ပြတာဒီဥစဉ်တို့တရားမဟုတ်ယောဂီတွေတရားကိုယောဂီတွေပြန်ပြပေးတယ်ဥစဉ်တို့မပင်မှန်းပါဘူးဒီဘက်မှပြရတာအဲဥစဉ်တို့ပင်မှန်းတာကလောကမှာလောက်ရတဲ့အလုပ်ပင်မှန်းတယ်။ဦးဇင်းတို့ကစာမတတ်တော့စွန်းစားတွေကြွရဲ့သီလပေးတာတို့တရားဟောတာတို့ရေစက်ချတာတို့ဦးဇင်းတို့မကြွကျင်တဲ့အလုပ်ကြတော့ယောဂီတွေတော့ပင်မှန်းတယ်။ယောဂီတွေမှာတရားအထုတ်ရတာကိုမလုတော့မကင်တတ်တော့ပင်မှန်းရ။ဦးဇင်းတို့မှမပင်မှန်းရ။ယောဂီတို့တရားပြတယ်ရှာဖွေစရာမလိုဘူး။ယောဂီတွေမှာရှေ့ပြီးသားတရားတွေကအဲ့တော့ယောဂီတွေမှာတရားတွေရှိပြီလားဆိုတော့ဟိုတရားကလည်းသူ့တရားနဲ့သူပေါ်နေတယ်။ဟိုကြံတဲ့ယောဂီတွေကလည်းသူ့တရားနဲ့သူပေါ်နေတယ်။လူစင်းတို့တရားပြပေးတာဒီယောဂီတွေတယောက်စီတယောက်စီရဲ့မိမိတို့ပေါ်တဲ့တရားတွေကိုပြန်ပြသွားပေးရ။အဲငြိမ်ငြိမ်နေတဲ့ယောဂီကိုအဲငြိမ်တာလေးကိုပြန်သတိထား။ချုပ်ရချုပ်နေတာလေးကိုပြန်သတိထား။လွတ်ရလွတ်နေတာလေးကိုပြန်သတိထားဆိုတော့အဲ့တော့မိမိတို့ပြန်ပြီးတော့သတိထားကောင်းမှသိတချို့လည်းမသိသေးပါဘူးအခုမှ၂ရက်ပဲရသေးတယ်အနည်းလေး3ရက်4ရက်လောက်မှဟိုယောဂဖြစ်လို့စေးစားတော့စေးပတ်လေတယ်လို့4ရက်လောက်မှမိမိတို့ကိုယ့်ရဲ့ဖြစ်တာလေးတွေကိုသတိထားပြီးတော့ပြန်ရှုတတ်လာလိုက်အခုကတော့၂ရက်ဆိုတော့ပြုံးနေတော့မရှုတတ်သေးပါဘူးတော်ယုံတန်ယုံနေရတော့အဲဒါမို့ဒီလက္ခဏာစခန်းနေဆိုတာကဥစဉ်တော့တရားအထုတ်ရေပရိကံယူဝတ်တုထိုင်ငြိမ်နေရတယ်ထင်ခဲ့တယ်ဥစဉ်တော့ကိုယ်တိုင်တရားအထုတ်တဲ့ခါကျတော့ပြက်ဝက်တာငြိမ်နေတာဒီစိတ်ကအထွန်းထဲမှာအလုံးလုံးနေအလုံးလုံးနေရတဲ့ခါကျတော့ပြက်ဝက်ငြိမ်နေပြီမဲ့လို့ကိုယ်အတွင်းထဲကပေါ်တဲ့စိတ်တွေကိုသတိထားပြီးနေရတဲ့အတွက်အတွင်းထဲမှာနားကျင်မရှိဘူးမိမိတို့ကနားကျင်ရှိအခုတရားအထုတ်တဲ့ယောဂီရဲ့ပေါ်ရနဲ့ပေါင်းနေတော့ပေါင်းပြီးတော့နားကျင်ရှိဥစဉ်တို့တရားအထုတ်တယ်ကိုယ်တွင်เนี่ย စိတ်ကိုတကယ်ရှုတတ်သွားတဲ့ယောဂီကလေအတွင်းထဲမှာနားကျင်မရှိဘူးတခါလေစိတ်လေးတစ်စိတ်လွတ်ရင်တစ်စိတ်လွတ်သွားလို့ရှိရင်တစ်စိတ်ပေါင်းမင်းဒုက္ခရောက်လို့သူ့မလွတ်သွားအောင်တတိထားပြီးတော့ကတ်ရှုနေရအခုဦးဇင်းတို့ဟောတာတွေဆရာတော်ကြီးတက်ဟောတာတွေကမိမိတို့လေဟောကွက်တွေအကျဲရှိသေးစိတ်စိတ်လေးဟောရရင်မိမိတို့လုံးဝမရှုတတ်ဦးဇင်းတို့သေချာပေါက်သေးဘာဖြစ်လဲဆိုတော့ဦးဇင်းတို့တရားပြောဘာပြောလို့ပြောမှမသိဘူးမိမိတို့လူသိတော့ဒါတိုက်ထောက်ပြောသွားပြီဆိုလို့ရှိရင်လေ2နာရီ3နာရီထိုင်နေရမလို့တနာရီနဲ့ချွေးပြန်တယ်မလုတ်တော့မကင်တက်လို့ဘာဖြစ်လဲဆိုတော့အတွင်းထဲကကိုကမလုတ်တော့မကင်တက်တော့အတွင်းထဲစိတ်လေးကအိုက်လာပူလောင်လာအဲ့အတွင်းထဲစိတ်လေးကအိုက်လာပူလောင်လာတော့ဒီရောက်ကတခါတည်းချွေးတွေကကန်ထွက်လာတနာရီနဲ့ဒါဥစဉ်တို့ပြလို့ရပါတယ်ဥစဉ်တို့လည်းဆရာတို့ကြီးကကောင်းကောင်းပြခဲ့ဥစဉ်တို့တရားအားထုတ်တော့ဒီစိတ်ကလေးအဲ့ဟိုထိုင်နေတယ်ယောဂီတွေထိုင်နေတဲ့အခါကျတော့ငြိမ်နေတယ်အငြိမ်နေတာကိုပြန်ရှုငြိမ်နေတာကိုပြန်ရှုဆိုတော့တတိထားလိုက်တော့စိတ်လေးကမငြိမ်ဘူးအဲ့မငြိမ်တာကိုပြန်ရှုငြိမ်တာလည်းရှုမငြိမ်တာလည်းရှုဆိုတော့ဘာလှုပ်လို့လှုပ်အောင်မှမသိတော့ဘူးအဲ့ကိုကတတိထားတယ်အဲတတိထားတာတတိထားတဲ့အဆောင်ပြန်ရှုတတိထားတဲ့အရှုဆိုတော့ကိုကတတိမထားဘဲနေနေအဲ့အဲ့တတိမထားတာလည်းပြန်ရှုအဲ့တော့ဒေဇညာပြန်ဒီစိတ်လုံးကိုရိုက်ပြီးတော့ရှုခိုင်းတဲ့အခါကျတော့ဦးဇင်းတို့ကမလုပ်တတ်တော့ဘူး။တော့ကိုတိသွားတော့လဲအလွယ်လေး။ဘာဖြစ်လဲဆိုတော့တရားအထုတ်တယ်ဆိုတာကအယူကိုဖြုတ်ရတာကိုအယူကိုဆူလို့တယ်။အယူဆူလို့တာဆိုတော့အယူကိုသဘောပေါက်သွားတဲ့အခါကျတော့ကိုသွားပြီးတော့သတိထတာလဲအယူစိတ်ပဲ။သတိမထားဘူးလို့ငြိမ်ပြီးတော့ပြန်နေရလဲအယူစိတ်ပဲ။အဲပေါ်တော်လိုက်ပြီးတော့ရှုတာလဲအယူစိတ်ပဲ။မရှုဘူးလို့ပြန်နေတာလဲအယူစိတ်ပဲ။အဲသွားပြီးတော့ပေါ်တာလေးတွေသိသိကြလဲအယူစိတ်ပဲကိုမသိဘူးမသိဘဲနဲ့အသာလေးနေနေတယ်မသိဘူးဆိုတော့ထွက်လောက်တာလဲအယူစိတ်ပဲအယူဆိုလိုတာကိုသိတာလဲအယူပဲမသိတာလဲအယူစိတ်ပဲအဲလိုက်ပြီးတော့ရှုတာလဲအယူစိတ်ပဲမရှုတာလဲအယူစိတ်ပဲအဲပေါ်တာတွေသတိထားနေမယ်သတိထားနေမယ်ဆိုတာလဲအယူစိတ်ပဲသတိမထားဘဲနဲ့နေမယ်ပြန်ပြီးတော့နေမယ်ဆိုတာလဲအယူစိတ်ပဲအယူတလုံးကိုကပ်ဖြုတ်သွားရအယူတလုံးကိုကပ်ဖြုတ်သွားတော့မိမိတို့ကခေါ်တယ်လို့မလိုက်နိုင်တော့လိုက်ဦးမလိုက်နိုင်ကျိန်းတင်တွက်လို့ရဦးဇင်းတို့လည်းဆရာတော်ကြီးပြတော့ကမလိုက်တတ်တော့သဘောမပေါက်တော့ချွေးပြန်နေတာပဲချွေးတာပြန်တယ်ဘာမှမလုပ်တော့ဘူးဟောတော့ဟောတယ်ဆရာတော်ကြီးကတော့ကပ်ဖြုတ်သွားရတာပဲအယူစိတ်ရောအဲ့ဒီအယူစိတ်ကိုကပ်ဖြုတ်သွားပြီမဲ့လို့ဦးဇင်းတို့ကဘာဟောလို့ဟောမှမသိဘာပြောလို့ပြောမှမသိတော့ဒုက္ခရောက်ပြီးတော့ငုတ်တုတ်ထိုင်လို့အဋ္ဌိဋ္ဌံပြည့်သွားတာပဲရှိတယ်။နှစ်နာရီဆိုနှစ်နာရီအဋ္ဌိဋ္ဌံပြည့်တာပဲရှိတယ်။ဆရာတော်ကြီးဟောတာတလုံးပါသဘောမပေါက်ဘူး။မရှုံးဘူး။ဒါအယူဆိုလို့ရတယ်။အခုလည်းယောဂီတွေလည်းအခုလိုတရားအားထုတ်တယ်ဆိုတာကိုယ့်ရဲ့အယူစိတ်တွေကိုသတိထားပြီးတော့ပယ်ရတာပါပဲ။အဲ့တော့ကိုယ့်ရဲ့အယူစိတ်တွေသတိထားပြီးတော့ပယ်သွားတတ်တဲ့ယောဂီကတော့တစ်ထိုင်ဆိုရင်တစ်ထိုင်ဆိုသလောက်လုံးကြောက်ကြောင်ရရသွားတယ်။ကိုတတထိုင်မှာသတိထားပြီးတော့ရှုတက်လို့ကိုယ့်ရဲ့ပေါ်စိတ်လေးတွေကိုအယူစိတ်တွေကိုဒီတထိုင်မှာ14 5လုံးလောက်ရှုမိရင် 14 5လုံးညော့သွားတယ်။အလုံး20ရှုမိရင်အလုံး20ညော့သွားတယ်။အဲ့တော့ညော့သွားလေဒီရုပ်မှာကိုလွတ်သွားလေတရားအထုတ်တဲ့ယောဂီကဒီရုပ်နဲ့လည်းနေရတယ်။ဒီကိုယ့်ရဲ့အယူစိတ်နှဲသွားတဲ့အတွက်ကိုယ်ရဲ့ဒီရုပ်နဲ့နေရပြင်မဲ့လို့ဒီရုပ်ပေါ်မှာလွတ်လပ်သွားတယ်ပေါ်သွားတယ်ဒီရုပ်ပေါ်မှာပို့ပြီးတော့အကြောင်းကင်းသွားတယ်အဲ့ဒါလိုပြန်သိရတရားထုတ်တဲ့ယောဂီရဲ့အဲ့တော့တရားထုတ်တယ်အားထုတ်တဲ့အခါကျတော့အဲတပည့်တို့ဝေဒနာချုပ်ပြီလားဝေဒနာလွတ်ပြီလားလာမေးတယ်အဲမေးတဲ့ယောဂီသည်ဟိုဖုံဖုံပြောတယ်လို့အဲတပည့်တို့ဝေဒနာလွတ်ပြီလားလာမေးတယ်လို့လောက်ကမလွတ်နေတပိတော့ဝေဒနာချုပ်ပြီးလားလာမေးတဲ့သူချုပ်မချုပ်သေးဘူးသူမသိလို့သူလာမေးတာသိတဲ့သူကမမေးတော့ဘူးမေးစရာလည်းမလိုတော့ဘူးဘာဖြစ်လဲဆိုတော့ကိုယ်ဝေဒနာလွတ်ရင်ကိုယ်လွတ်ကြောင်ကိုယ်ပါကိုယ်သိကိုယ်ဝေဒနာချုပ်ရင်ကိုယ်ချုပ်ကြောင်ကိုယ်ပါကိုယ်သိကိုယ်ပါကိုယ်ကိုယ်ကိုယ်တိုင်ကျင့်လို့ပြန်သိတာပြန်မြင်တာကိုသိတာမြင်တဲ့အခါကျတော့ဝေဒနာချုပ်တယ်ဝေဒနာချုပ်တာတော့မှမိမိတို့တရားအထုတ်တပိတော့ဝေဒနာချုပ်တယ်ချုပ်တဲ့အခါကျတော့ဥစဉ်တော့ဟုတ်ပြီဘယ်ဝေဒနာချုပ်တာလဲ မေးတဲ့အခါကျတော့မိမိတို့သိတဲ့ယောဂီကတော့ပြောတတ်တာပေါ့မသိတဲ့ယောဂီကတော့မပြောတတ်ပါဘူးအများဆုံးချုပ်သွားတော့ဓာတ်၄ပါးဝေဒနာယုတ်ဝေဒနာပုံမှာပဲချုပ်မယ်နာဝေဒနာပုံမှာချုပ်တာကျတော့မလွယ်ပါဘူးအယောက်တရားမှာတယောက်ချုပ်ဖို့မလွယ်ဘူးတစ်ထောင်မှာတယောက်ချုပ်ဖို့မလွယ်ဘူးနာဝေဒနာချုပ်ဖို့ကျတော့ယုတ်ဝေဒနာချုပ်တာကတော့အများသောအဖြစ်ပြကြတယ်ဇန်လီကောင်းရင်ယုတ်ဝေဒနာချုပ်တယ်ဆံပေါ်မှာစိတ်ကတည်နေတဲ့အတွက်ဒါမှမဟုတ်ရှုလေဆံကောင်းလို့တမာတိတည်လဲယုတ်ဝေဒနာတော့ချုပ်တယ်နာဝေဒနာမချုပ်ဘူးနာဝေဒနာချုပ်တယ်ဆိုတာကကိုယ့်ရဲ့ခံစားတဲ့စိတ်ကိုပြန်လဲမြင်မှနာဝေဒနာချုပ်ဒါပဲခံစားတဲ့စိတ်ကိုနာဝေဒနာချုပ်ပေမဲ့လို့အတ္တယောဂီတည်အပြီးမချုပ်သေးပါဘူးအဲ့ဒီခံစားတဲ့အနောက်မှာမခံစားနိုင်တဲ့ငါဆိုတဲ့အယူစိတ်ကိုထပ်မြင်မှအဲ့ဒါမှဒီတရားကျင့်တဲ့ယောဂီကနာဝေဒနာလွတ်သွားတယ်နာဝေဒနာချုပ်သွားတယ်နာဝေဒနာချုပ်တယ်ဆိုတော့ဥစဉ်တော့ယူထားဆိုတော့ဘယ်တော့မှမခံစားရတော့ခံစားတဲ့စိတ်မရှိတော့ဘယ်လိုယူထားပလိုက်ခံစားတဲ့စိတ်ကတော့သူ့ဘသူသဘာဝတရားရှိပြီးသားတလီပါဖောက်ပြန်တဲ့သဘာဝတရားရှိပြီးသားချုပ်တယ်ဆိုတာကအခုနောက်တော့ဥစဉ်ပြောတဲ့ဒီခံစားတဲ့စိတ်ရဲ့နောက်မှာမခံစားနိုင်တဲ့ငါဆိုတဲ့အယူကချုပ်တယ်အဲ့ဒီအယူစိတ်ချုပ်တဲ့အတွက်ဝေဒနာချုပ်တယ်လို့ပြောတာဟိုခံစားတဲ့စိတ်ကတော့သူ့ဟာသူရှိပြီးသားဒီရုပ်ဖောက်ပြန်ခံစားမယ်ဖောက်ပြန်တာရုပ်ရဲ့အလုပ်ခံစားတာနာရဲ့အလုပ်သဘာဝတရားကသူ့ဟာသူလှုပ်ပြီးသားခံစားတာနာသဘာဝဖောက်ပြန်တာရုပ်သဘာဝသဘာဝတရားနှစ်ခုကသူ့ဟာသူလှုပ်ပြီးသားအဲ့ဒီရုပ်သဘာဝနာသဘာဝအပေါ်မှာမခံစားနိုင်တဲ့ငါဆိုတဲ့အယူကိုညံလက်မြင်ပါလေ။မြင်လဲမြင်ရောဖြတ်စွန်းမခံစားရတော့ရှိလဲမရှိတော့ဆောစတော့ကကိုအသေးအံသိမလောက်ခံစားပြီးဒုက္ခရောက်နေတဲ့ဒီဝေဒနာကလေယူပြစ်တယ်လို့ပြောက်သွားတာမျက်လက်ပြတယ်လို့ပဲတကယ်ပြန်မြင်သွားတော့မျက်လက်ပြတယ်ပြတဲ့အခါကျတော့ဒီဘက်ကနေဟိုဘက်လက်ပြလိုက်ရင်ခေါင်းဆုံးကမရှိတော့ဒီတရားတွေအားထုတ်တာလဲဒီလိုပဲမျက်လက်ပြပြီးတော့လက်ထုတ်လိုက်တယ်လို့ကိုခံစားတဲ့အနောက်မှာမခံစားမြင်တဲ့ငါကိုမြင်လဲမြင်ရောဆောစတော့ကဥစဉ်တော့အသေးတန်ပင်မလောက်ဖြစ်တဲ့ဥစ္စာတွေကပြန်ကြည့်ဘာမှမရှိတော့အဲ့တော့မှလေဘယ်လိုဖြစ်လဲဆိုတော့တရားကြည့်တဲ့ယောဂီကလေဒီတရားတွေကိုကိုမသိဘူးတာတွေသိရခုခန္ဓာမှာမမြင်ဘူးတာတွေမြင်ရတော့အော်မေဩမသိတော့မှတော့လည်းငါ့မှာတကယ်ပင်မလောက်ခံနေရတယ်အခုသိသွားတော့လဲဆောစတော့ကဒီမလောက်ခံရတဲ့ဒုက္ခတွေကယူပြစ်တယ်လို့ဘာမှလည်းမရှိတော့ဘူး။ဒါနော်။ဉာဏ်တလဲဒီတရားတွေကဝိပဿနာဉာဏ်ရာဆိုတော့ခန္ဓာမှာဉာဏ်နဲ့လဲပြီးတော့မြင်လိုက်တဲ့အခါကျတော့လွတ်ကြောင်းတွေကိုပြပါတယ်ယောဂီတွေ။ဒါကြောင့်မို့ခန္ဓာပဲဉာဏ်လဲပြီးတော့တတိထားပြီးတော့နေရတယ်။ခန္ဓာကိုဉာဏ်ဥရတယ်ဆိုတာမိမိတို့ထိုင်နိုင်လဲဥစဉ်တို့ပြောပြီးတယ်။ဒါပေမဲ့မိမိတို့ကနေတတ်တဲ့ယောဂီလည်းနေတတ်တယ်ခန္ဓာပဲလဲ့ပြီးတော့မနေတတ်တဲ့ယောဂီကညားပါတယ်အယောက်300ကျော်ထဲမှာခန္ဓာပဲလဲ့ပြီးတော့နေတတ်တဲ့ယောဂီကရှိလာဆုံး50 60ဒါနဲ့မကူဘာဖြစ်လဲဆိုတော့ဒီရှူဆိုရင်တော့ရှူတာပဲရှူပြီးတော့ရှူလေလည်းမရက်ကဘူးခန္ဓာပဲကိုညာပြန်လဲ့ပြီးတော့ရှူကဒီရုပ်ကတော့ရှူနေတယ်သူ့လို့ကိုရှူတာမဟုတ်ဘူးဒီရုပ်ကသူ့သူရှူနေတာကိုရှူတဲ့အတိုင်းတိုင်းထားရပလိုက်ဒီရုပ်ကသူ့အတူရှူတဲ့အတိုင်းထားရပြီးတော့ရှူတဲ့အလုပ်ပေးတာပြီးတော့ဉာဏ်ကြတော့ခန္ဓာပဲလဲ့ပြီးတော့အဲ့ဒီရုပ်ရဲ့ရှူရဲ့ရှူတဲ့အနောက်မှာငြိမ်ပြီးတော့နေတဲ့စိတ်တွေကပ်ပြီးတော့နေတဲ့စိတ်တွေချုပ်ပြီးတော့နေတဲ့စိတ်တွေအတွင်းထဲမှာမလှုပ်ချင်မကန်ကျင်တဲ့စိတ်တွေအဲလှုပ်ပိုင်းတဲ့အပေါ်မှာစေတနာမပါတဲ့စိတ်တွေဒီပေါ်တဲ့စိတ်တွေအတက်ဒီရုပ်ကသူ့အတူငုတ်တုတ်ထိုင်ရှူပြီးတော့ဒီယုတ်ကထိုင်ပြီးတော့ရှူနေတဲ့သဘာဝယုတ်ကသူ့ဘာသူရှူနေတာတတ်တိကျစီကွဲနေတာရောပြီးအမိတော်ကမကွဲဘူးလုံထွေးနေရပြန်မမြင်သေးတော့ဟိုမှာပြန်မြင်တဲ့အခါကျတော့လေဒီအတွင်းထဲပေါ်နေတဲ့စိတ်နဲ့ဒီရှူနေတဲ့စိတ်နဲ့ပြန်ရောဘလို့မှရောလို့မရဘူးဦးဇင်းတို့ပြန်ရောကြည့်တယ်မြင်သွားတော့အရင်တော့ကကတ်နေတာကိုခွာလို့တော့မရဘူးအခုကျတော့ပြန်ပြီးတော့ပေါင်းကြည့်တယ်ပြီးပေါင်းတယ်မရဘူးကိုထိုးထည့်လိုက်တော့ဝဲထိုးထည့်လိုက်လို့တောက်လောက်နေပြီးွားရင်သူ့ဘာသူပြန်ကွဲသွားတာပဲ အတွင်းထဲပေါ်တဲ့စိတ်ကတက်တက်ဒီရှူတဲ့ဒီထိုင်ရှူနေတဲ့ရုပ်ကတက်တက်တခြားသူပြန်ကွဲသွားတယ်။ဥစဉ်တော့ချိန်နဲ့ရေမရောသလိုပေါ့ချိန်နဲ့ရေနဲ့ရောမွေပလိုက်မွေတော့ထားထားလိုက်တော့သူစီရအပေါ်မှာတက်နေတာပဲရေကအောက်မှာပဲအဲ့ဒါလိုပြန်ကွဲသွားတာချိန်နဲ့ရေဘလောက်ဝဲဥစဉ်တော့တမအောင်မွေပလိုက်တယ်ဘလောက်ဝဲတမပြီးတော့မွေမွေတားလောက်ထားလိုက်ရင်စီရအပေါ်သွားသူတက်အဲရေကသွားသူအောက်မှာကျန်ခဲ့အခုလေကျုံ့တဲ့စိတ်ကလည်းဒီလိုပဲအဲရုပ်ကသူ့ဘက်သူချူးနေတယ်အဲဓာတ်လေးပါဖောက်ပြန်တဲ့ဥစ္စာလည်းတမလင်ဝင်မှာသူ့ဘက်သူဖောက်ပြန်နေတယ်အဲစိတ်ကလည်းသူ့ဘက်သူအပေါ်မှာလွတ်ပြီးတော့နေနေတယ်အပေါ်မှာလွတ်ပြီးတော့နေတာကိုညာပြန်မြင်နေတယ်ဟောအပေါ်မှာလွတ်ပြီးတော့နေတဲ့စိတ်ကတသက်တမလင်ဝင်မှာတင်းနဲ့တောက်တဲ့ဓာတ်လေးပါဝေဒနာပေါ့ရုပ်ဝေဒနာပေါ်တာတသက်အဲ့ဒီရုပ်ရဲ့စိတ်ရဲ့ကွာနေတာကိုညာကပြန်မြင်တာတက်တက်သူ့ဘက်သူသုံးခုကွဲနေတယ်ဒါဥစဉ်တော့အပိုင်သိတယ်စာမတက်ပြန်မယ်လို့အဲ့ဒါလို့တိကျစီကွဲလို့လဲရောချက်ပြီးတော့မနေလို့လွတ်ကြောင်းနေရပြောပြီးတယ်လဲအဲ့ဒါလို့လွတ်ကြောင်းရအောင်လို့ရုပ်ကတက်တက်စိတ်ကတက်တက်ရုပ်နဲ့စိတ်နဲ့ကွာနေတာကိုညာပြန်မြင်တာတက်တက်သုံးခုကွဲအောင်ရှုတတ်လို့ရှိရင်အာမိမိတို့လဲဒီစခန်းမှာမိမိတို့ရဲ့အတိတ်ကပါရမီတက်ခံနေပါတလောက်တော့လွတ်ကြောင်းတွေကိုရရှိသွားပါလိမ့်မယ်။ဒါကြောင့်မို့ထိုင်တဲ့အချိန်၊ကြံတဲ့အချိန်လေးတွေမှာဥစဉ်တို့တရားမထိုင်ခင်ဥစဉ်တို့တရားပြောသလိုခန္ဓာမှာသိသိချာချာရှိစေပြီးတော့ကြိုးစားပြီးတော့အားထုတ်ရင်ကျင့်တယ်ရကြမှာဖြစ်ပါလေ။ဒါကြောင့်မို့ကြံတဲ့အချိန်လေးကိုတရားကိုဆက်ပြီးတော့အားထုတ်ကြရအောင်။အဲဒီတော့အာလုံလောက်ချင်းနမောတတ္တသုံးချိန်ဆိုကြရအောင်။